မင်္ဂလာပင်လယ်အော်ဒေတာတွင်ကဏ္ဍဆောင်နည်းပညာနှင့်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ဘင်းစတက်ထိပ်သီးအစည်းအဝေးကိုနေပြည်တော်မှာဒီကနေ့ချင်းပါပြီးစီးခဲ့ပြီးသဘောတူညီချက်စာချုပ်3ရက်လက်မှတ်ထိုးခဲ့ကြပါတယ်။ဘင်းစတက်လွတ်လပ်တဲ့ကုန်သွယ်မှုဇုန်တည်ဆောက်ရေးရည်မှန်းချက်အရဒီနှစ်အကုန်ပိုင်းမှာကုန်ပစ္စည်းကုန်သွယ်မှုဆိုင်ရာသဘောတူညီချက်တရားရဖို့လှုပ်သွားမယ်လို့လည်းဘင်းစတက်အဖွဲ့ဝင်9နိုင်ငံအကြီးအကဲတွေသဘောတူခဲ့ကြပါတယ်။ဘင်းစတက်ထိပ်သီးအစည်းအဝေးကိုသတင်းသွားယူနေတဲ့ကိုသားညုံဦးကဒီသတင်းကိုပေးပို့ထားပါတယ်ရှင်။
2009ခုနှစ်ကလေးကဘင်းစတက်ရဲ့အလှည့်ကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံတာဝန်ယူခဲ့ပေမဲ့လို့ထိပ်သီးအစည်းအဝေးကျင်းပနိုင်ဖို့၅ကြိမ်နဲ့ကြိုးပမ်းခဲ့ပေမဲ့မအောင်မြင်မဲ့အခုဒီ2014ခုနှစ်ကျတော့မှအလှည့်ကျဥက္ကဋ္ဌအနေနဲ့မြန်မာနိုင်ငံမှာထိပ်သီးအစည်းအဝေးကိုကျင်းပနိုင်ခဲ့တာပါ။ဘင်းစတက်အနေနဲ့ရုံးပုံစံထားပြီးတော့မလဲပတ်နိုင်တာကြောင့်ပြီးခဲ့တဲ့ကာလတွေအတွင်းမှာလည်းပူးပေါင်းဆောင်ရွက်မှုတွေမှာအကန့်အသတ်ရှိတယ်ဆိုတာကိုသမ္မတဦးသိန်းစင်ကဝန်ခံပြောဆိုပြီးတော့အခုဒီစည်းဝေးမှာပထမဆုံးအတွင်းမှုချုပ်ကိုခန့်လိုက်ပြီးမကြခင်အတွင်းမှုချုပ်ယုံလဲဖွင့်လှစ်နိုင်တော့မှာလို့အဖွဲ့ဝင်နိုင်ငံတွေကြားပြူပေါင်းဆောင်ရွက်မှုတွေတိုးလာလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းဦးသိန်းစိန်ကဒီသတင်းထုတ်တွေကိုပြောပါတယ
်။အဖွဲ့ဝင်နိုင်ငံတွေကြားပြူပေါင်းဆောင်ရွက်မှုမှာအရေးပါတယ်။အဖွဲ့ဝင်တွေတုံ့ပြန်တယ်ဒီကနေ့လက်မှတ်မြေတိုးနိုင်ငံကဒါပေမဲ့ဒီကတော့ဘင်းစတက်အနေနဲ့အတွင်းမှုချုပ်ယုံကိုပြင်လာတဲ့ဆက်နိုင်ငံတာကာလို့မှာဒီတော့မြန်မာပြည်ကတော့လည်းမစားကြတော့တော့ဘင်းစတက်အခုလည်းနေနေရတယ်ရင်းချမှုလုပ်ငန်းတော့ပေါ့ရှင်ရင်းချမှုလုပ်ငန်းများလက်လာတဲ့အခါမှာဘုရားနာမတော်တင်မှုတော့ပါဒီတော့လည်းရေးအတွက်လာနေမစားကြတော့ဘင်းစတက်အခုလည်းနေနေရတယ်မိုးလေပေါ်နဲ့ရာသီဥတုဘုထာနာအိန္ဒိယနိုင်ငံနိုင်ငံတို့မှာဒီတော့လည်းရေးအတွက်လာနေမစားကြတော့ဖြစ်ပါတယ်ဘင်းစတက်ကိုစီမံအာဆီယံအဖွဲ့ကြီးကပြန်ကြည့်လို့တခိုင်မှမရှိသေးတဲ့အတွက်နိုင်ငံများကြောင့်ဒီနေ့ဆောင်နေမှာကတ်လာရှိကြပါတယ်အခုဆိုရင်အပြင်ကိုကြိုးပြီးစတင်ကျိုးတော်တော်ဖြစ်ရတယ်လုပ်ငန်းဆောင်မှုကဘုံကိုထိရောက်တော့လာမှာဖြစ်ပါတယ်
တတိယကြိမ်ဘင်းစတက်ထိပ်သီးအစည်းအဝေးကျင်းပစာတမ်းကိုထုတ်ပြန်လိုက်ပြီးတော့အဲ့ဒီထက်မှဒီကဏ္ဍ14ခုမှာအဖွဲ့ဝင်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်နိုင်ဖို့ငွေကြေးသဘောချမှတ်ဖော်ပြထားတာတွေ့ရပါတယ်ဒီကဏ္ဍအသီးသီးမှလည်းဥဆောင်နိုင်ငံတွေဆိုပြီးတော့သဘောတူသတ်မှတ်ရမှာမြန်မာနိုင်ငံကတော့ဒီစွန့်အင်တဲ့စိုက်ပျိုးရေးကဏ္ဍမှာဥဆောင်နိုင်ငံဖြစ်တဲ့ဆောင်းရတော်မှဖြစ်တယ်လို့မြန်မာသမ္မတဦးသိန်းစင်ကသတင်းထုတ်တွေကိုပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံနဲ့စွန့်အင်တဲ့စိုက်ပျိုးရေးကဏ္ဍမှာဥဆောင်နိုင်ငံဖြစ်တာဝန်ယူဆောင်ရွက်ရရှိနေပါဒီကဏ္ဍတွေကပေါ်ထွက်ထားတဲ့စီမံကိန်းတွေကိုအောင်မြင်ဖို့အတွက်ကြိုးစားအကောင့်တွေကိုဆောင်ရွက်ရရှိနေပါ
ဘင်းစတက်နိုင်ငံတွေကြားလွတ်လပ်တဲ့ကုန်သွယ်မှုစုံထားရေးရည်မှန်းချက်အစိပ်ပိုင်းတရအနေနဲ့အခုဒီ2014ခုနှစ်အကုန်ပိုင်းမှာကုန်ပစ္စည်းကုန်သွယ်မှုဆိုင်ရာသဘောတူညီချက်တရထွက်လာဖို့အတွက်နိုင်ငံခေါင်းဆောင်တွေကြားမှာသဘောတူခဲ့ပြီးတော့အဲဒီကနေပြီးတော့ဝန်ဆောင်မှုနဲ့ယင်းနှိမ့်ညွှန်းနိုင်မှုဆိုင်ရာသဘောတူညီချက်ထွက်လာဖို့ဆောင်ရွက်သွားမယ်လို့ဆိုပါတယ်။ဒါ့အပြင်အဖွဲ့ဝင်နိုင်ငံ9နိုင်ငံရဲ့ပြည်သူချင်းချင်းကြားနားလည်မှုနဲ့ခင်မင်ယင်းနှိမ့်မှုတွေဖြစ်လာအောင်လို့အစီအစဉ်တွေကိုလည်းဆောင်ရွက်သွားဖို့ရှိတယ်လို့သမ္မတဦးသိန်းစင်ကပြောခဲ့ပါတယ
်။ဘင်းစတက်ဖွဲ့ဝင်နိုင်ငံကပြည်သူများကြောင့်နားလည်နေတဲ့ချစ်ကြည်တို့တို့ဝရရတဲ့ဥစားမှုဆောင်ရည်နဲ့ကဏ္ဍတရားဖြစ်တော့တာကြောင့်ဘုရားတရားဆီရုပ်ရှင်များပါလေရုပ်ရှင်ဘောတော်တော်ဆီစဉ်ကျပါလေကြောင်းတော်များချင်းအများသာပြည်သူများပြည်စင်များဆောင်ရည်နေ့တော်ဘုရားများစားလေတို့တို့တဲ့ပြုလို့ပေါ်ကြားဖြစ်တော့
ဘင်းစတက်အဖွဲ့ဟာတကယ်တော့ဒီတောင်အားရှဒေသနဲ့အရှိတောင်အားရှဒေသကိုချိတ်ဆက်ထားတဲ့ဒေသတွင်းအဖွဲ့စည်းတရားဖြစ်ပါတယ်အရင်အချိန်တွေတုန်းကတော့ဒီအလှည့်ကျဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအရရောတခြားနိုင်ငံတွေရဲ့နိုင်ငံတွင်းပြဿနာတွေကြောင့်မှပူပေါင်းဆောင်ရွက်ရေးမှာရပ်တန့်တယ်လို့ဖြစ်ခဲ့ရတာပါအခုဒီတတိယကြိမ်ထိပ်သီးအစည်းအဝေးခေါ်ယူပြီးတဲ့နောက်ပိုင်းမှာတော့ဒေသအဖွဲ့အစည်းတရရည်ဆူပြီးတော့ပြင်းရှိလာဖို့လမ်းစပေါ်လာပြီးဆိုပြီးမျှော်လင့်ရပါတယ်သမ္မတဦးသိန်းစင်ရဲ့ထိပ်သီးအစည်းအဝေးဖွင့်ပွဲမိန့်ခွန်းမှာတော့ဒီကနေ့ကမ္ဘာပေါင်းစည်းမှုအနေထားအရယဉ်ကျေးမှုနဲ့ရည်မှန်းချက်တူတဲ့နိုင်ငံတွေကြားဒေသအစုအဖွဲ့တွေဖြစ်လာတာဟာရွေးချယ်မှုကြောင့်မဟုတ်ဘဲနဲ့အချိန်ရဲ့လိုအပ်ချက်ကြောင့်ဖြစ်တဲ့ဆိုပြီးတော့ပြောဆိုမှတ်ချက်ပြီးသွားပါတယ်။ဒါ့အပြင်ဒီပုံမှန်မဟုတ်တဲ့ချင်းချောင်းမှုတစ်တွေကိုဘင်းစတက်ရဲ့ခေါင်းစဉ်အောက်မှာတခြားနိုင်ငံတကာအဖွဲ့တွေနဲ့လက်တွဲပြီးတော့ဖြေရှင်းဆောင်ရွက်သွားရမယ်လို့သမ္မတဦးသိန်းစင်ကပြောခဲ့ပါတယ်။ဘင်းစတက်အဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊သီရိလင်္ကာ၊ထိုင်း၊မြန်မာ၊ဘူတန်၊နီပေါ်ဒီ9နိုင်ငံစုစုပေါင်းဟာကမ္ဘာလူဦးရေရဲ့20ရာခိုင်နှုန်းကျော်ရှိပြီးတော့ပြည်တွင်းထုတ်လုပ်မှုအသက်တင်တန်ဖိုးဟာဆိုလို့ရှိရင်လေဒေါ်လာ1.5ထရီလီယံရှိတယ်လို့ခန့်မှန်းတွက်ချက်ထားကြပါတယ်ခင်ဗျာ။